ထောင်ဒဏ်29နှစ်ကြာနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီကနေ့ကြာရောက်တဲ့မွေးနေ့ထိမ့်မှတ်ကိုတီမွန်လက်စတေးနိုင်ငံမှာဒီကနေ့ကျင်းပပါရယ်ဒီခန်းနာကိုသမ္မတဒေါက်တာဂျိုဇေးရမ်ဘော့စ်ဟော်တာကိုယ်တိုင်တက်ရောက်ပါရယ်ဂျာကာလာမျိုးသားညီညွတ်ရေး NUG အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့ကိုယ်စားလှယ်အဖွဲ့လဲဒီခန်းနာကိုတက်ပါရယ်မြန်မာဒီမိုကရေစီရေးအတွက်ဒေါအောင်ဆန်းစုကြည်ကြိုးပမ်းခဲ့တယ်လို့တိကျလွတ်လပ်တဲ့တီမော့လက်စတေးနိုင်ငံရဲ့လို့ဖြစ်လာအောင်ကြိုးစားခဲ့သူနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဂျိုဇေးရမ်ဘော့စ်ဟော်တာကိုရိုင်ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုဆုတောင်းတာဟာထူးခြားတယ်လို့ဒေလီမြို့တော်မှာရောက်နေတဲ့ NUG ကိုယ်စားလှယ်အစိုးရအဖွဲ့ဝင်ဦးလင်းတန်းကမွေးနေ့ပွဲမစခင်မှာ VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒါကတော့စင်ပေါ်လေးဖြစ်မယ်လို့ထင်ပါတယ် history လည်းဖြစ်မယ် symbol လည်းဖြစ်မယ်ပေါ့နော်။ဒါပြကျွန်တော်တို့မျှော်လင့်ထားပါတယ်။နောက်တစ်ခုကတော့ဒီသမ္မတကြီးကိုရိုင်ဒီဒေါအောင်ဆန်းစုကြည်မွေးနေ့ပွဲမှာ client တက်ရောက်ပြီးတော့ဟလာဝင်နေခဲ့ထူခဲကြမယ့်ကိစ္စဆိုတော့နိုင်ငံတကာကောင်းဆောင်တွေကဒေတာတွင်းကောင်းဆောင်တွေရောကျွန်တော်တို့ကဒီဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မိမထားဖို့တွေနောက်လည်းမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံချင်းသားပေါင်း1000ကျော်လွတ်မြောက်ရေးပေါ့အဲ့တော့အဲ့ဒါတွေအတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့ဒါကဝင်နေ့ပွဲနဲ့အတူပေါ့လေဒီကျွန်တော်တို့ highlight လုပ်တော့မှာပါ
တီမော့လက်စတေးသမ္မတဒေါက်တာရမ်ဘော့စ်ဟော်တာနဲ့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်တို့ဟာဂျွန်လ18ရက်နေ့အင်္ဂါနေ့တုန်းကလည်းသမ္မတအင်တော်မှတီးခြားတွေ့ဆုံခဲ့ကြပါတယ်။နှစ်ဖက်ဆက်ဆံရေးတိုးတက်ခိုင်မာအောင်နဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေကိုတီမော့လက်စတေးနိုင်ငံကဆက်လက်ထောက်ခံနေတယ်ဆိုတာကိုမိမောင်းထိုးပြသတာဖြစ်တယ်လို့သမ္မတရမ်ဘော့စ်ဟော်တာယုံကထောက်ပြန်ထားပါတယ်။ဒီကနေ့89နှစ်ပြည့်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ထိမ့်မှတ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကနိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကပုံစံမျိုးစုံနဲ့ကျင်းပခဲ့ကြပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာတော့အဝေးရောက်အရာဝတီအသင်း OIA အဖွဲ့ကဦးဆောင်ပြီးတော့မဲဆောက်စစ်ရုံကြီးမှသွေးလှူဒန်းခဲ့ကြပါတယ်။သူတို့အဖွဲ့အနေနဲ့သွေးလှူဒန်းပွဲကိုဒေါအောင်ဆန်းစုကြည်59နှစ်ပြည့်မွေးနေ့ကစပြီးတော့နှစ်စဉ်ပြုလုပ်ခဲ့တာဖြစ်တယ်လို့ OIA အဖွဲ့အတွင်းရေးမှူးဖြစ်တဲ့ကိုဖိုးတကြံက VOA ကိုပြောပြပါတယ်
။ဒီနေ့ကတော့ဒီဒေါအောင်ဆန်းစုကြည်59နှစ်ပြည့်မွေးနေ့ပေါ့နော်။ဆိုတော့ OIA ကတော့ကျွန်တော်တို့ဒီအမေစုရဲ့59နှစ်ပြည့်မွေးနေ့တွေကစပြီးတော့ကျွန်တော်တို့ဒီဆန်းမြန်မာနယ်စပ်မှာလှုပ်လာတာပေါ့နော်။ဆိုတော့အခု2021နောက်ပိုင်းကတော့ကျွန်တော်တို့ဒီအစ်စ်ရောက်လာတဲ့သူတွေနဲ့စုပေါင်းပြီးတော့ပို့ပြီးတော့လုပ်ပြတယ်။လာပြီးပူပေါင်းပါဝင်တဲ့သူတွေလည်းပုံများတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီသက်ဆိုင်ရာဒီကစားဆေးရုံမှာပေါ့ကျွန်တော်တို့ကုလချက်တွေတောင်းပြီးတော့ဒီမှာပဲနေတူတယ်။မြေစုရဲ့ဟိုကျွန်တော်တို့ဘယ်လိုပြောဖိတ်မှတ်လို့ပဲပြောရမလားဗျာဒီအဆုံးမပြင်းနဲ့မိမယ်ဆိုတဲ့အချက်လေးကိုကျွန်တော်တို့ဒီရုံးလေးဒီကြားလေးတွေနဲ့ပြီးပြတယ်ပြီးဒီပတ်ဒီတစ်ချင်းလေးပြီးပြတယ်ပြီးရင်တော့ကျွန်တော်တို့လာတဲ့လူတွေကတွေးလို့ကြားတယ်ပေါ့ဗျာစိတ်လေးပါလေးခွင့်နောက်အင်းလေးဝေရာတို့ပါလို့ကျွန်တော်တို့ဖြစ်ပါတယ်ဟုတ်လူ150 300လောက်လာကြတယ်တွေးလုံးကြီးကတော့ဘယ်လောက်ရလဲဆိုတော့ကျွန်တော်တို့ credit ရှင်မပိတ်သေးတော့မသိသေးဘူးပေါ့နော်ဟိုတက်ရှိကတော့150ကျော်သွားပြီပေါ့နော်
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာလည်းဒေါအောင်ဆန်းစုကြည်မွေးနေ့ထိမ့်မှတ်ပွဲလုပ်ပြီးတော့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတာကိုဒေါအောင်ဆန်းစုကြည်ပြန်လည်မြင်နိုင်ဖို့အသက်ရှင်ကျန်းမာစေဖို့ဆုတောင်းခဲ့တယ်လို့ NLDLA မလေးရှားဌာနခွဲရုံးအဖွဲ့မှဦးစိုးထက်သိန်းက VOA ကိုပြောပါရယ်ဒီကနေ့ကြာရောက်တဲ့မွေးနေ့အတွက်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့တွေကနိုင်ငံတချို့မှာထိမ့်မှတ်ဆုတောင်းပွဲတွေလုပ်ခဲ့ကြတာပါဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ဂျွန်လ16ရက်နေ့တုန်းက NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ဆုတောင်းခဲ့တာကို NUG ရဲ့ဩစတြေးလျနိုင်ငံကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက VOA ကိုအခုလိုပြောပြပါတယ
်သူရဲ့ဒီနိုင်ငံမြန်မာပြည်ရဲ့ဒီမိုကရေစီရေးဖက်ဒရယ်ရေးလူခွင့်ရေးတော့ကိုသူမဆုံးမနစ်တိုက်ပွဲဝင်ခဲ့တဲ့ဟာကိုဒါပြန်ပြောင်းသတိရစေဖို့အတွက်ဒီတည်တည်ချင်းနေပေါ့နော်တင်လျော်တဲ့တည်တည်ချင်းနေဒီဆိုတဲ့နောက်ပြီးတော့မှသူဂုံပုတ်တွေကိုချီချူးပြီးတော့မှကြပြားတွေရွတ်တယ်နောက်ပြီးတော့မှဒါမွေးနေ့အတွက်ကိုဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်ဖို့အတွက်ဆုတောင်းမြတ်တာပို့တာလေးတွေလုပ်ပါတယ
်မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်ဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့စစ်ကောင်စီကိုဩစတြေးလျနိုင်ငံကဖိအားပေးနေတယ်လို့လည်းဒေါက်တာထွန်းအောင်ရွှေကပြောပြပါတယ
်ဆက်စကြီးကာလာတွေမှာတော့ဩစတြေးလျလူမျိုးပေါ့နော်ပရိုဖက်ဆာရှောင်းတန်းနယ်ကမြန်မာပြည်မှာအကျဉ်းချခံနေရတော့ဒီနိုင်ငံရေးအကျဉ်းသားလူမျိုးရေးကိစ္စတွေမှာရှောင်းတဲ့အတူတူဒီဒေါအောင်ဆန်းစုကြည်နဲ့အခြားသောနိုင်ငံရေးအကျဉ်းသားလူမျိုးရေး issue တွေကလည်းဩစတြေးလျရဲ့ဒီအဂျန်ဒါမှာထိတန်းပါပါတယ်အခုရှောင်းလူမျိုးခဲ့ပြီဆိုပေမဲ့လည်းအစိုးရရဲ့ statement တွေထုတ်တိုင်းထုတ်တိုင်းမှာဒီ prisoner of conscience ပေါ့နော်ဒီနိုင်ငံရေးအကျဉ်းသားတွေရဲ့လူမျိုးဖို့ကိုလည်းသူတို့အများအားထည့်ပြောတာတွေ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Washington DC area, New York မြို့, Los Angeles မြို့အပါအဝင်မြို့တချို့မှာလည်းပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကဒေါအောင်ဆန်းစုကြည်မွေးနေ့ထိမ့်မှတ်ပွဲတွေကိုလုပ်ခဲ့ကြပါတယ်။ ဥရောပမှာဆိုရင်လဲလန်ဒန်မြို့တော်ကလွှတ်တော်ချင်းပြည်နယ်အပါအဝင်မြန်မာဒီမိုကရေစီရေလှှရှားသူတွေကဒီကနေ့ပွဲတွေလုပ်ခဲ့ကြပါတယ်။အီတလီနိုင်ငံမီလန်မြို့တော်မှာလဲအီတလီမြန်မာချစ်ကြည်ရဲ့အဖွဲ့ဦးဆောင်သူစီနေလွှတ်တော်အမတ်အယ်ဘာတီနာဆိုလီယာနီဦးဆောင်ကျင်းပခဲ့ပါတယ်။ဒီပွဲမှာလွန်ဘတ်မြို့နယ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုဂုံတူးဆောင်မြို့တော်သူချီးမြှင့်တာမှာသားဖြစ်သူကင်အရစ်ကမိခင်ကိုစားလက်ခံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဖမ်းဆီးခံထားရပြီးကလေးကမိသားစုနဲ့တွဲဆောင်ခွင့်မရခဲ့တဲ့အပြင်သူ့ကိုစစ်ကောင်စီက2023ခုနှစ်မှာထောင်ဒဏ်ချမှတ်ပြီးနောက်ပိုင်းသူ့ရဲ့ရှေ့နေတွေနဲ့ပါတွဲဆောင်ခွင့်ကိုပိတ်ပင်ထားခဲ့တာဖြစ်ပါတယ်။လက်ရှိသူ့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာမသိရပေမဲ့နေပြည်တော်အချင်းထောင်မှာရှိနေတယ်လို့ယုံကြည်ကြောင်းသားဖြစ်သူကင်အရစ်ကပြောကြားထားပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နေ့ကစလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19ခုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။အဲ့ဒီထဲက6နှစ်ကိုမနစ်ဩဂတ်စ်လ1ရက်နေ့ကလွန်ငိမ့်သက်တာခွင့်နဲ့ရှော့ပေါ့ပေးခဲ့ပါတယ်။ကြံနေသေးတဲ့ဆက်လေးမှုအတွက်လက်ရှိမှာထောင်ဒဏ်29နှစ်ကြာခံနေရပါတယ်ရှင်။